အိန္ဒိယနဲ့ EU ဥရောပသမဂ္ဂတို့အကြားကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်ပူးတွဲကောင်စီတရက်ကိုထူထောင်ဖို့တင်းနှလာနေမှာသဘောတူလိုက်ပါတယ်။ဥရောပသမဂ္ဂဥက္ကဋ္ဌအာစလာဖွန်ဒါလီယွန်ဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုနှစ်ရက်ကြာအလည်ပတ်ရောက်ရှိနေပါတယ်။ဒီခီးစဉ်ဟာရုရှားနဲ့နီးစပ်တဲ့အိန္ဒိယရဲ့ဆက်ဆံရေးကိုပြောင်းလဲလာဖို့ကြိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်ပို့သူဖြစ်ပြီးယူကရိန်းကိုကျူးကျော်ပြီးနောက်အိန္ဒိယထိပ်ပိုင်းကောင်းဆောင်ရုရှားကိုတွားရောက်ခဲ့ပါတယ်။အိန္ဒိယနဲ့အခုလိုနည်းပညာဆိုင်ရာသဘောတူညီချက်ချုပ်ဆိုထားတာဟာ EU ပင်ရဲ့အမေရိကန်တနိုင်ငံပဲရှိပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့တဲ့ EU ဥက္ကဋ္ဌကပြောဆိုရမှာဒီကနေ့ဆက်ဆံရေးဟာအရင်ကထက်အရေးပါပါတယ်။နှစ်ဖက်အကြားတူညီချက်တွေအများကြီးရှိပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲနိုင်ငံရေးအခင်းအကျင်းနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့ပြောဆိုခဲ့ပါတယ်။ EU အနေနဲ့အိန္ဒိယကိုဥရောပထုတ်ဆွလက်နဲ့ပစ္စည်းတွေတိုးမြင့်ရောင်းချပေးဖို့ကမ်းလှမ်းနိုင်ပါတယ်။ဒါအပြင်လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်တယ်လို့ဒီတွေ့ဆုံမှုမတိုင်ခင်က EU အကြီးအကဲအရာရှိတူကပြောဆိုခဲ့ပါတယ်။